ဝမ်လို့အမည်ပေးထားတဲ့ cyclone မုန်တိုင်းလမ်းကြောင်းဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကိုဥတီလာနေပြီးဒီရက်ပိုင်းအတွင်းမှာပဲဝန်ထမ်းကြီးရှိနေပါတယ်ရခိုင်ဒေသခံပြည်သူတွေအနေနဲ့မုန်တိုင်းကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်လှုပ်ဆောင်ထားပြီးရေဒီယိုကတစ်ဆင့်နှုတ်ဆက်ချက်တွေကိုနားဆင်ပြီးတော့သတိအနေထားနဲ့ရှင်းသင်နေကြပါတယ်လို့ဒေသခံအနာဘန်နေနဲ့မိုးလေဝသပညာရှင်တွေဘက်ကနေအဆက်မပြတ်နှုတ်ဆက်မှုတွေလှုပ်ဆောင်နေပါတယ်ဒီအကြောင်းအသေးစိတ်ကိုတော့မဆုမုံကတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအခုမြန်မာနိုင်ငံအနောက်မြောက်ဘက်ကိုဥတီပြီးတော့လာနေတဲ့အင်အားပြင်းဆိုင်ကလုံးမုန်တိုင်းဝမ်းမြဲလမ်းကြောင်းဟာရခိုင်ကမ်းရိုးတန်းကိုရောကုန်းတွင်းပိုင်းကိုပါဥတီပြီးတော့ဝင်ရောက်တိုက်ခတ်လာနိုင်ခြေရှိတဲ့အတွက်ဒေသခံပြည်သူတွေအနေနဲ့သတိအနေအထားမှာအသင့်ရှိနေကြပါလို့ဒေသတွင်းမှာအာဏာပိုင်တွေနဲ့တာဝန်ရှိတဲ့သူတွေဘက်ကမုန်တိုင်းသတိပေးနှိုးဆော်ချက်တွေနဲ့အဆက်မပြတ်ဆော်ဩပေးနေကြပါတယ်ရေဒီယိုကနေတဆင့်လဲအချိန်နဲ့တပြေးညီမုန်တိုင်းသတိပေးနှိုးဆော်ချက်တွေကိုတောက်လျှောက်သတိပေးနေတဲ့အတွက်ပြည်ရင်းရေဒီယိုဖြစ်တဲ့ပြင်စဝရီ FM ရေဒီယိုကနေတဆင့်ထုတ်လွှင့်ပေးနေတဲ့မုန်တိုင်းသတိပေးချက်တွေကိုမပြတ်စောင့်ကြည့်နားဆွင့်ထားကြပါလို့လဲရခိုင်ပြည်နယ်အစိုးရအဖွဲ့သတင်းပြန်ကြားရေးဆက်ကော်မတီကအတွင်းရေးမှူးဦးဝင်းမြိုင်ကပြောပါတယ်
ကျူတီမီကာဝယ်လို့ရအောင်လိုက်ပြီးတော့ဆော်ဩနေပါတယ်ကျွန်တော်တို့ရေဒီယိုအမြဲတမ်းနားထောင်မှရမှာလေအဲ့တော့ပြည်သူတွေလည်းကျွန်တော်တို့ပြောပြတာကျွန်တော်တို့ပြင်စဝရီရနေပြီးတော့နိုင်ဝက်တစ်ကြိမ်လွှင့်ပါတယ်အဲ့ဒါကိုနားထောင်ပြီးတော့ကျူတင်စီစဉ်မှုပြောထားပြီးသားပါတယ်။အဲမုံတိုင်းနဲ့ဗေလွတ်တဲ့နေရာတို့နောက်ကျွန်တော်တို့ဒီဓာတ်တိုက်လေ့ကျင့်ထားတဲ့အတိုင်းပေါ့ရေးကြီးတဲ့ပစ္စည်းတွေတိမ့်မှုအဲ့ဒါဒီကိုနဲ့မပါဘူးစားရည်ရခါစီပါလို့ပေါ့ကျွန်တော်ဓာတ်တိုက်တဲ့ထဲမှာအကုန်ပါပါတယ်။အဲ့ဒီတိုင်းကျူတင်ဆောင်ရွက်ထားဖို့လိုက်ပြီးစော်ဩနေပါတယ်။အဓိကချက်ကတော့ဒီကံဝေးမှာသွားတဲ့လေဒီမုံတိုင်းခိုးတဲ့နေရာတွေတတ်မှတ်ထားတဲ့နေရာတွေကိုပြန်ဝင်ဖို့နောက်ရေးကြီးတဲ့ပစ္စည်းတွေဆိုရင်ကိုရေရှောင်မဲ့နေရာမုံတိုင်းရှောင်မဲ့နေရာကိုတပါတည်းယူသွားဖို့အဲ့ဒါလေးတွေကျွန်တော်ပြောချင်ပါတယ
်။တဏှာကြီးကိုမိုင်းတရာကျော်နှုတ်နဲ့တိုက်ခိုက်လာနိုင်တဲ့ပြင်းအားကြီးဆိုင်ကလုံးမုံတိုင်းဖြစ်တဲ့အတွက်မုံတိုင်းတိုက်ခတ်ချိန်မှာမိုးကြီးလေထန်ပြီးတော့မြေရေရှန်နိုင်တဲ့အနေအထားမှာဖြစ်လို့မုံတိုင်းတိုက်နေတဲ့အချိန်မှာဒေသခံတွေအနေနဲ့လုံခြုံတဲ့နေရာဘေးလွတ်တဲ့နေရာတွေကိုရှောင်ရှားပြီးနေထိုင်ကြဖို့ကိုလည်းမိုးလေဝသပညာရှင်ဦးထွန်းလင်းကပြောပါတယ်
။မိုင်းတရားကျော်ဆိုတာအနေကြီးတဲ့အဆင့်ပဲလေ။တရားကျော်တိုင်းရေကလည်းလဲဆို၄-၅ဘီလောက်တက်မှာပဲနော်။ရေရင်တွေမုန်တိုင်းဒီခမန်းတားတဲ့အတိုင်းဖြစ်မယ်။အဲ့ဒီနေမှာအဲ့ဒီရောက်ပြီးဒါလည်းတင်းကိုတော့အမြဲ update တော့လုပ်ဖို့လိုတာပေါ့နော်။အပြောင်းလဲရှိခြင်းလည်းရှိသွားနိုင်တာပေါ့။ဒါတော့ကျွန်တော်လည်းအမှန်မကန်နိုင်ဘူး။တိုးတော့လောလောဆယ်တော့ဒီကိုသွားမယ်မှန်တယ်။တကယ်လို့အဲ့ဒီတိုင်းမှန်တဲ့တိုင်းသွားခဲ့ရင်အဲ့ဒီအချိန်မှာလေရတဲ့ငါးမိုင်လောက်တိုက်နေမှာဆိုရင်လမ်းကြီးနိုင်နေဒါကြောင့်အဲ့ဒီပင်တော်လာတဲ့ခကြီးကိုရှောင်ရင်ကောင်းနေဟုတ်လားတမောင်ငယ်လေးတွေဆိုကန်းအဝေးကြီးမသွားပါနဲ့နော်နောက်ပြီးတော့လေပြင်းတိုက်တဲ့အတွက်အဲ့ဒါအိမ်ကြီးဓာတ်တိုင်ကြီးတစ်ပင်ကြီးဒါလဲနေပြူနေနေနောက်ပြီးတော့တခါရေလက်တက်မယ်အနေမဲမှနေတဲ့လူတွေဟုတ်လားရေတက်တဲ့အန်တွေကိုသတိထားပဲအရင်တော့ဟုတ်လားကိုယ့်အိမ်ထဲမှာကိုယ်နေရင်လုံခြုံပြီလို့ထင်ကြတယ်မဟုတ်ဘူးမုန်တိုင်းကြီးကြီးဆိုတာပင်လေးရကြီးကြီးကမ်းမော်ကြီးတက်တာအိမ်ထဲကြီးရောက်လာတာအဲ့တော့တကယ်ရည်တက်မယ်ဆိုရင်လို့ရကင်းကပြောမှုလို့လေဒါတွေတော့ကျွန်တော်ပြောနေတာပဲဗျ
ရခိုင်ဘက်မှာမုံတိုင်းဘေးမကြာခဏဖြစ်လေရှိတဲ့အတွက်ရခိုင်ဒေသခံတွေအနေနဲ့မုံတိုင်းဘေးနဲ့ပတ်သက်ပြီးတော့တတိထားရမယ့်အချက်တွေကိုသိထားကြတယ်ဆိုပေမဲ့အခုတိုက်ခိုက်လာနိုင်တဲ့မုံတိုင်းဟာအန္တရာယ်များတဲ့အဆင့်ဖြစ်တာကြောင့်ဒေသခံပြည်သူတွေအနေနဲ့တာဝန်ရှိတဲ့သူတွေဘက်ကအဆက်မပြတ်ထုတ်လွှင့်ကြေညာပေးနေတဲ့မုံတိုင်းသတိပေးနှိုးဆော်ချက်တွေကိုနားထောင်ပြီးတော့ကြိုတင်ပြင်ဆင်ထားတင်တာတွေကိုလှုံ့ဆော်ထားကြပါလို့ဦးဝင်းမြိုင်ကလည်းထပ်ပြီးတော့သတိပေးပြောဆိုပါတယ်ဒီရပိုင်းအတွင်းမှာပဲတနအီကို105မိုင်နှုံလောက်နဲ့ရခိုင်ကမ်းရိုးတဲ့မြောက်ပိုင်းတလျှောက်ကိုဝင်ပြီးတော့တိုက်ခတ်နိုင်ခြေရှိတဲ့အတွက်အဲ့ဒီဒေသတဝိုင်းမှာရေလုံငန်းလုပ်ကိုင်နေသူတွေကန်ဒီကန်ဝေးငါးဖန်းရေရင်တွေလှေတွေနောက်ခရီးသည်တင်တင်မောတွေအနေနဲ့အထူးသတိထားပြီးတော့မုံတိုင်းရှောင်ချကြဖို့ကိုလည်းမိုးလေဝသပညာရှင်ဦးထွန်းလင်းကသတိပေးပြောဆိုပါတယ်အခုလိုပဲတာဝန်ရှိတဲ့သူတွေဘက်ကဒေသခံတွေအတွက်ဝမ်းဆိုင်ကလုံးမုန်တိုင်းတိုက်လာလို့ရှိရင်ဖြစ်လာနိုင်ခြေရှိတာတွေအတွက်မုန်တိုင်းသတိပေးချက်တွေကိုအဆက်မပြတ်စော်ဩနှိုးဆော်မှုတွေလှုံ့ဆော်နေသလိုပဲဒေသခံအဖွဲ့အစည်းတွေ၊ကျန်းမာရေးအဖွဲ့တွေ၊လူမှုရေးအဖွဲ့အစည်း NGO တွေနဲ့ပူးပေါင်းပြီးတော့ဒေသခံတွေအတွက်ကြိုတင်ပြင်ဆင်မှုတွေကိုလှုံ့ဆော်နေပါတယ်လို့ရခိုင်သတင်းပြန်ကြားရေးအဖွဲ့ကလည်းဆိုပါတယ်။
ကျွန်တော်တို့အစိုးရဘက်ကတော့မလုပ်ရမယ်ဆိုတော့ကျွန်တော်တို့ကြိုတင်စီစမ်းမယ်အဲဘိုင်းကတော့ရှိပါတယ်အဓိကတော့ဒီပြည်သူတွေဘိုင်းကပို့ပြီးအဓိကကြတယ်အစိုးရအနေနဲ့လည်းဘာဖြစ်လာရင်ဘာလုပ်ရမယ်ဆိုတော့အချက်ကြီးတွေကျွန်တော်တို့ရှိမှဒီတက်ချီနီဖွဲ့လို့လူမှုရေးဖွဲ့တွေပါကြအကုန်လုံးကရင်ဇာတိုက်တဲ့တရားကြိုတင်လုပ်ထားပြီးသားပါခင်ဗျာ
အခုအိန္ဒိယသမုဒ္ဒရာမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရေဝင်းဟာတဖြည်းဖြည်းနဲ့ပို့ပြီးတော့အားကောင်းလာနေပြီးတော့ဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ချမ်းဒေသကိုအင်အားပြင်းမုန်တိုင်းတစ်ခုအနေနဲ့ဒီရက်ပိုင်းအတွင်းမှာပဲဝင်ရောက်လာနိုင်တဲ့အကြောင်းအမေရိကန်လေတပ်နဲ့ရေတပ်ပူးတွဲမုန်တိုင်းစောင့်ကြည့်သတိပေးဌာန JTWC ကမိုးလေဝသပညာရှင်တွေကသတိပေးပြောဆိုနေတာပါအဲ့ဒီဒေသတွေကိုလာမယ့်မေလ14ရက်နေ့နဲ့15ရက် ဒီနေ့ဒီမှာတနအီကိုမိုင်းတရန်ကျော်နှုံထားနဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်တက်မှတ်ချက်အရာကတော့အဆင့်နှစ်အနေအထားနဲ့ဝင်ရောက်တိုက်ခတ်လာနိုင်တယ်လို့သတိပေးပြောဆိုနေတာဖြစ်ပါတယ်။မုန်တိုင်းသတိပေးချက်တွေကိုနားဆင်ပြီးတော့သတိထားနေကြပါလို့လည်းအမေရိကန်အာကာသစူဇန်လေ့လာရေးဌာနနာဆာကလည်းသတိပေးပြောဆိုမှုတွေရှိနေပါတယ်ရှင်။